တရုတ်နိုင်ငံကထောက်လှမ်းရေးအတွက်ရည်ရွယ်တယ်လို့တန်လျာရှိတဲ့မိုးပြံပူပေါင်းကြီးကိုအမေရိကန်ကပြစ်ချလိုက်တဲ့ပေါ်နိုင်ငံရေးအရာသဘောထားကွဲပြားမှုတွေထွက်ပေါ်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ဆွေးကတော့အန်ဒီကင်းအောင်အတ္တလန္တိတ်သမုဒ္ဒရာပေါ်မှာပြစ်ချခဲ့တာဖြစ်တဲ့အကြောင်းကာကွယ်ပြောဆိုထားတဲ့တစ်ချိန်မှာပဲအတိုက်ခံရီပပ်ဘလစ်ကန်တွေကတော့အရေးကြီးတဲ့စစ်ပဆက်ရနေရာတွေပေါ်ကိုဖျက်ဆီးခဲ့တဲ့ပူပေါင်းကြီးကိုလွန်ခဲ့တဲ့သတင်းတစ်ပတ်ကျော်လောက်ကလေးကပြစ်ချတင်တယ်လို့ပြောနေကြတာပါ။တရုတ်ပို့ဆောင်ရေးဝန်ကြီးပစ်ဘူရက်ကတော့တရုတ်နိုင်ငံရဲ့လူရဲဟာတိုင်းပြည်ချုပ်ချာအာဏာကိုချိုးဖောက်မှုအဖြစ်လက်မခံနိုင်တဲ့အကြောင်းအမေရိကန်ရုပ်သံ CNN နဲ့မီဒီယာကမှပြောဆိုသွားပါတယ်။မူပြန်ပူပေါင်းကြီးကိုပြစ်ချဖို့ပြီးခဲ့တဲ့ဗိုလ်ရုနေကလေးကသမ္မတဘိုင်ဒန်ကစစ်တပ်ကိုအမိန်ပေးခဲ့ပေမဲ့အမေရိကန်မျိုးပေါ်မှာအန်ဒီယေဖြစ်မှာဆိုတာကြောင့်စနေနေ့ကမှပြစ်ချခဲ့တယ်လို့လည်းပြောပါတယ်။အမြင့်ပေ18,000ကျော်မှာရှိနေတဲ့ပူပေါင်းကြီးကိုတိုက်လေရင်ကမစ်ဆိုင်းတုံးနဲ့ပြစ်ချခဲ့ရမှာတောင်ကယ်ရိုလိုင်းနားပြည်နယ်ကမ်းလွန်ကိုပြစ်ချခဲ့ပြီးအပြည့်အစုံပိုင်းစားတွေ9မိုင်လောက်ပြန်ကျဲသွားခဲ့တယ်လို့လည်းတရုတ်ပို့ဆောင်ဝန်ကြီးကပြောပါတယ်။သမုဒ္ဒရာတွေကအပြည့်အစုံတွေကိုတော့အမေရိကန်ရေတပ်သင်္ဘောတွေကလိုက်လံဆဲယူခဲ့ပြီးဝါရှင်တန်မြို့တော်နီးကအမေရိကန်ပြည်သူစုံစမ်းစစ်ဆေးရေးဘျူရို FBI တပ်ခွဲခန်းကိုပို့ဆောင်ထားပါတယ်။